မြန်မာနိုင်ငံမှာနိုင်ငံကူးလက်မှာရှောက်ထားတဲ့လုပ်ငန်းစဉ်တွေပုံမှန်ပြန်မလည်ပတ်နိုင်သေးပေမဲ့လို့ဗုဒ္ဓဂါယဖျားဖူးသွားမဲ့သူတွေကတော့နိုင်ငံကူးလက်မှာတစ်လအတွင်းလုပ်ပေးတာတွေရှိလာပါတယ်။ပညာရေးကျန်းမာရေးနဲ့တခြားကိစ္စတွေအတွက်နိုင်ငံကူးလက်မှာရှောက်ထားမှုတွေကတော့အခုအချိန်ထိမရသေးဘူးလို့စောင့်ဆိုင်းနေကြသူတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကတည်င်းပေးပို့ချက်ကိုရဲမွန်တင်ပြထားပါတယ်ရှင်။
မြန်မာနိုင်ငံကူးလက်မှတ်လျှောက်ထားမှုလုပ်ငန်းစဉ်ဟာပြီးခဲ့တဲ့နှစ်ဒီဇင်ဘာလကတည်းကအပြောင်းအလဲတွေရှိခဲ့ပြီးအခုအချိန်ထိလျှောက်ထားမှုလုပ်ငန်းစဉ်ပုံမှန်ပြန်မဖြစ်သေးပါဘူး။နိုင်ငံကူးစာအုပ်အသစ်လုပ်တာတက်တန်းတူတာနိုင်ငံခြားမှာအလုပ်လုပ်ခွင့်စာအုပ်ပုံစံပြောင်းတာအပါအဝင်စာအုပ်လျှောက်ဖို့ကိုအွန်လိုင်းကနေရချင်းယူတာကအစအားလုံးကိုပိတ်ပင်ထားတာပါ။ဒါပေမဲ့လည်းနိုင်ငံကူးလက်မှတ်လျှောက်ထားဖို့လိုသူတွေအတွက်ရနိုင်မဲ့တစ်ခုသီးသောနည်းလမ်းကဗုဒ္ဓဂါယဖျားဘူးအစီအစဉ်မှာလိုက်ပါမယ်ဆိုတဲ့အာမခံချက်နဲ့ခရီးသွားအေဂျင်စီကနေတဆင့်ချိတ်ဆက်ပြီးတလအတွင်းရရှိအောင်ဆောင်ရွက်နိုင်တာဖြစ်ပါတယ်။ဗုဒ္ဓဂါယခီးစဉ်လိုက်ပြီးပတ်စပို့ဝန်ဆောင်မှုတလအတွင်းပေးနေတဲ့ဖျားဘူးအေဂျင်စီတွေရဲ့ကြော်ညာတွေလည်းလူမှုကွန်ရက်ဆံမျက်နှာတွေမှာအတော်များများနေရာယူလာပါတယ်။နိုင်ငံကူးလက်မှတ်ပတ်စပို့စာအုပ်အတွက်ကုန်ကျစရိတ်က8000ကျပ်ဝန်းကျင်မှာရှိတယ်လို့ဗုဒ္ဓဂါယဖျားဘူးအေဂျင်စီတခုကလည်းပြောပါတယ်။
ဒါဆိုလို့ကျွန်တော်ဒီ season နဲ့လိုက်ပါမယ်ဆိုတော့ grand new year ပေါ့နော်တက်စုကတော့အမခံနေဆုံးပေးရတယ်တက်စုဒီတော့ရှစ်ပေါင်းမတွင်ရတယ်အဲ့ဒါကတော့ရှစ်ပေါင်းပေးရရှစ်ပေါင်းဝင်ပြီးကုန်နေစာချင်းကတော့တမကျူတင်စီရင်တွင်ရပါတယ်ရှင်ဘာသာသာသာကြောင့်လို့ဒီလောစေကတူပါအနောက်မလို့ပါမလို့ဘလို့ပြီးဒီပေါ့နော်ဟိုလောစေကကျတော့ပူပူကြပါတာရှိရမယ်တချို့တို့ခွင့်ရပုံသားဆိုလည်းပုံသားပါတာပါလေအဲ့လိုမျိုးရှိတယ်ဆိုရင
် password အတွက်ကုန်ကျစရိတ်က8000ဝန်းကျင်ဆိုပေမဲ့ဗုဒ္ဓဂါယခီးစဉ်ကုန်ကျစရိတ်ကတော့အနည်းဆုံး70သိန်းအထက်ကအစရှိပါတယ်။နိုင်ငံကူးလက်မှတ် password စာအုပ်မဖြစ်မနေလိုအပ်နေသူတွေအနေနဲ့ဖျားဖူးခီးစဉ်ကိုရွေးချယ်တာရှိပေမဲ့ကုန်ကျစရိတ်မတက်နိုင်သူတွေကတော့နိုင်ငံကူးလက်မှတ်ထုတ်ပေးတဲ့ယုံတွေပုံမှန်ပြန်လည်ပတ်မဲ့အချိန်ကိုတော့စောင့်ဆိုင်းနေကြတယ်လို့ပြောပါတယ်။နိုင်ငံကူးလက်မှတ်ထုတ်ပေးရေးဌာနကနိုင်ငံကူးလက်မှတ် passport စာအုပ်တွေထုတ်ပေးတာကိုရပ်နားထားပေမဲ့ပြည်ပအလုပ်ကံရှာဖွေရေး agency တွေဘက်ကအလုပ်ကမ်းလမ်းစာနဲ့ပူးတွဲပြီးရှောက်ထားလာရင်တော့နိုင်ငံကူးလက်မှတ်ကိုထုတ်ပေးတယ်လို့အလုပ်သမားရေးဌာနကပြောထားပါတယ်။အလုပ်ကံရှာဖွေရေး agency တွေဘက်ကပြည်ပနိုင်ငံတွေရဲ့အလုပ်ကမ်းလမ်းစာနဲ့ပူးတွဲလျှောက်ထားမယ်ဆိုရင်ထုတ်ပေးနေတယ်လို့မြန်မာအလုပ်သမားရေးရဌာနရဲ့အမြဲတမ်းအသွင်ဝင်ဦးညွန့်ဝင်းကပြီးခဲ့တဲ့ဇန်နဝါရီလကုန်ပိုင်းကတည်းက VOA ကဆက်သွယ်မေးမြန်းတဲ့အချိန်မှာဖြေကြားထားပါတယ်။
ဒီရဲ့ဘလက်လစ်မပါတဲ့ agency တွေသူလုံလုံလုံနေတိုင်းဆက်လုပ်နေ။အခု133ခု agency ကိုပယ်နေဟိုဘလက်လစ်သူတို့ကြီးညာထားတယ်။အကြီးညာထားတဲ့အတွက်အဲ့ဒီ agency တွေကကျွန်တော်တို့ဆီကတဆင့် password ရှောက်နေဆိုရင်အဲ့ဒီအကြောင်းလောလောဆယ်ကျွန်တော်ပယ်ရင်လုပ်ထားတယ်။ sign in ထားတယ်။ဆိုတော့ကျန်တဲ့ clear ရှိတဲ့ကုမ္ပဏီတို့ပုံမှန်လမ်းကြောင်းတိုင်းဆက်လုပ်နေတာ။
နှစ်နိုင်ငံသဘောတူညီမှု MOU စနစ်နဲ့ပြည်ပမှာတွားရောက်လုပ်ကိုင်မဲ့အလုပ်သမားတွေအနေနဲ့ passport လုတ်ဆောင်ဖို့အလိန်ခံရတာတွေလည်းရှိနေလို့ဒါတွေကိုတတိရှိဖို့ကိုလည်း passport လုတ်ဖို့စောင့်ဆိုင်းနေသူအချင်းချင်းတတိပေးထားကြပါတယ်။နိုင်ငံကူးလက်မှတ်စာအုပ်ထုတ်ဖို့အဆင့်တစ်ခုသာကြံတော်သူတွေအနေနဲ့ကိုရင်ကိုကြနေပြည်တော်ရုံးကိုလိမ့်မှုပြီးစာတမ်းတာတွေလည်းရှိလာပါတယ်။ဒါပေမဲ့လည်းနိုင်ငံကူးလက်မှတ် passport စာအုပ်ရဖို့အတွက်ကြားခံဆောင်ရွက်မဲ့ဘလို့အဖွဲ့အစည်းမှအခုချိန်ထိမရှိသေးပဲမြန်မာနိုင်ငံက passport ရုံးွယ်တိုင်းလုပ်ငန်းဆောင်ရွက်တာတွေကိုပိတ်ပင်ထားဆဲဖြစ်ပါတယ်ခင်ဗျာ။